အရင်အမေရိကန်သမ္မတအတွင်းနဲ့ထွန်းကမြောက်ကိုရီးယားကိုမိကုံရန်ကုံတုံ့ပြန်မယ်ဆိုတဲ့ချင်းချမှုနဲ့ချင်းကပ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်တူးတွေ့ဆုံဆွေးနွေးပွဲတွေထွက်ပေါ်ခဲ့ပါတယ်။သူ့ရင်သမ္မတဗရက်ကိုဘားမရဲ့မြောက်ကိုရီးယားရဲ့ချင်းကပ်မှုကတော့မဟာဗျူဟာမြောက်ဆွေးဆွေးတီးခန့်ခြင်းဖြစ်ပြီးစီးပွားရေးနဲ့စည်ရေး
အမေရိကန်ရဲ့ရှိမှန်းချက်တွေပြည်ညအောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့အတိအမှတ်ပြုပြောဆိုတဲ့အမေရိကန်အရာရှိတွေကအခုသမ္မတဂျိုးဘိုင်ဒန်ရဲ့ဂျိုးပန်းမှုဟာဆိုရင်အရင်သမ္မတတွေရဲ့ချင်းကပ်မှုတွေကြားမရောမလွန်အစွန်းမရောက်တဲ့ဂျားနေချင်းကပ်မှုဖြစ်တယ်လို့ပြောပါတယ်။လာနေချီပြန်လန်တုံ့တက်ပြီးတဲ့နောက်သမ္မတဘိုင်ဒန်ရဲ့မြောက်ကိုရီးယားရွေးရမဟာဗျူဟာကိုသမ္မတအင်ဂျီရော
မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွတ်လွတ်လာစေရင်အမေရိကန်ကဆက်လက်ဖိအားပေးမှာဖြစ်တယ်လို့ဆွေးနွေးပွဲတွေဖြစ်လာရေးကိုလည်းဆောင်ရွက်မှာဖြစ်ပြီးဒီညီမှန်းချက်ကိုအထောက်အကူဖြစ်စေမယ့်မယုတ်မလွန်သဘောတူညီချက်တွေလည်းရှိလာနိုင်ပါတယ်။ဒီဗျူဟာချမှတ်ကျင့်သုံးမှုပေါ်မူတည်ပြီးတမန်တော်ဘိုက်ဒန်ရဲ့မြောက်ကိုရီးယားဆိုင်ရာမဟာဗျူဟာကအမေရိကန်ရဲ့ထိတ်တန့်အရေးကြီးဆုံးနိုင်ငံခြားရေးမူဝါဒစင်ခေါ်ချက်တစ်ခုကိုတိုင်တွယ်ဆောင်ရွက်မှုမှာထူးခြားတဲ့အကြောင်းလေးတစ်ခုဖြစ်လာနိုင်ပါတယ်။မြောက်ကိုရီးယားနဲ့တန်ကင်းတမန်ကင်းလမ်းကြောင်းရှာနိုင်မဲ့စိတ်ဆက်ညီနိုင်ပြီးလက်တွေ့ကျတဲ့ချင်းကပ်မှုကိုအမေရိကန်ကဆောင်ရွက်မယ်ဆိုပြီးခဲ့တဲ့တောက်ကြံကြီးမှာအင်ဂျီရောပြန်ချရေးတာဝန်ခံဂျင်ဆာကီကပြောပါတယ်အခုချိန်ကြီးတော့မြောက်ကိုရီးယားဘက်ကစိတ်ဆက်ညီနိုင်လိုတဲ့ပုံမပြသေးပါဘူးပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဘက်ကတာရိုဖြစ်ဒုံးကျည်တစဉ်ဆန့်တက်ခဲ့ပြီးဒါဟာဆိုရင်တနစ်တာကာလအတွင်းပထမဆုံးအချိန်ပယ်ရင်တပ်ဒုံးပစ်ခတ်မှုဖြစ်ပါတယ်နောက်ထပ်ဒီထက်ပိုပြီးတော့ပြင်းထန်တဲ့ဆန့်တမှုတွေလုပ်နိုင်တယ်ဆိုလဲမြောက်ကိုရီးယားအစိုးရဘက်ကအရေးအမြတ်ပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်တမှုတွေအပေါ်အမေရိကန်သမ္မတဘိုင်ဒန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။